မြန်မာအစိုးရနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးနိုင်ဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေစုပေါင်းပြီး UWSA ခေါ်ဝါပြည်တွေ့ဆုံညီညွတ်ရေးအဖွဲ့ကနေဦးဆောင်မှုနဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုဖွဲ့စည်းကြဖို့ကြိုးပမ်းနေကြပါတယ်။လက်ရှိ NCA စာချုပ်ဟာအပြစ်ရစဲရင်းနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးမှာရပ်တန့်နေတဲ့အနေအထားကြောင့်နိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုဖွဲ့ထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ထဲမှာလည်း UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေလည်းပါဝင်နေပေမဲ့အဖွဲ့အစ်ဖွဲ့စည်းရေးကိစ္စကိုမသိရှိသေးဘူးလို့ UNFC အဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရနဲ့နိုင်ငံရေးရဆွေးနွေးဖို့အတွက် UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကနေဦးဆောင်ပြီးတော့ပိုင်းသာလက်နက်ကိုင်မဟာမိတ်အဖွဲ့တွေစုပေါင်းပြီးနိုင်ငံရေးဆွေးနွေးရေးအဖွဲ့အစ်ကိုထပ်မံဖွဲ့စည်းသွားဖို့ကြိုးပမ်းနေကြတာပါအဖွဲ့ရဲ့မိကတော့နိုင်ငံရေးဆွေးနွေးရေးအဖွဲ့လို့ခေါ်သွင်းပြီးပိုင်းသာအဖွဲ့တွေအနေနဲ့ UWSA ဌာနချုပ်ပန်းစန်းမှာအစည်းအဝေးလှုပ်ဆောင်နေစေဖြစ်လို့အသေးစိတ်အခြေအနေကိုမသိရှိသေးဘူးလို့တရားနယ်လေတမ်းပလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမူတာအကျော်ကပြောပါတယ်
ဖွဲ့စည်းတဲ့လူတို့ဆိုတာဘယ်လိုအခါလဲအနည်းဖွင့်နေတဲ့ပြည်သူ့အဖွဲ့ဝင်တွေဆိုတဲ့လူတွေရတယ်
မြန်မာဆွေရနဲ့ဆွေးနွေးဖို့အတွက်တိုင်းဒါလက်နက်ကန်ဖွဲ့ကိုဖွဲ့နဲ့နိုင်ငံရေးဆွေးနွေးရေးဖွဲ့ကိုမတ်လတွင်ဖွဲ့စည်းသွားမယ်လို့ UWSA ရရှိသူကအတည်ပြုပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုခဲ့ခြင်းမရှိပါဘူး။ဖေဖော်ဝါရီလ23ရက်နေ့မှာစတင်ကျင်းပခဲ့တဲ့ UWSA ဌာနချုပ်ပန်းစန်းစည်းဝေးမှာဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPB SSA မြောက်ပိုင်းရှမ်းပြည်တပ်မတော် TNL ခေါ်တမ်းပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကဖွဲ့ MNDAA တို့တက်ရောက်ခဲ့ပြီးတနိုင်ငံလုံးပြည်ကတက္ကမှုရက်စက်ရေးသဘောတူညီစာချုပ် NCU ကိုဆက်လက်မလွတ်ဆောင်တော့ပဲငင်းချမ်းရေးစာချုပ်စိတ်ကိုဖော်ဆောင်မယ်လို့လည်းထုတ်ပြန်ခဲ့ပါတယ်။ပိုင်းသာလက်နက်ကန်ဖွဲ့ကိုဖွဲ့နဲ့နိုင်ငံရေးဆွေးနွေးပွဲဖွဲ့စိတ်ကိုဖွဲ့စည်းနိုင်ရေးအတွက်အခြေအနေကြောင်းကြောင်းကြောင့်ဗန်ဆန်းညီလာခံကိုမတက်ရောက်နိုင်တဲ့မွန်ပြည်တပ်ပါတီနဲ့ KMPP ကရင်နီမျိုးရန်တိုးတက်ရေးပါတီကိုလည်းဖိတ်ခေါ်ထားပါတယ်။ပန်းစန်းစည်းဝေးဆုံးမြတ်ချက်အရနိုင်ငံရေးဆွေးနွေးရေးဖွဲ့ဖွဲ့စည်းသွားမယ့်ပုံမှာ UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့အခြေအနေမှန်ကိုမသိရှိသေးဘူးလို့ဒုတိယဥက္ကဋ္ဌနဟန်သာကပြောပါတယ
်။ဒီကိစ္စလည်းကျွန်တော်တို့အဲဒီစည်းဝေးမှာတော့တက်တဲ့ကျွန်တော်တို့ဘက်ကကိုယ်စားလှယ်တွေပေါ့။ဆိုရင်လည်းစီမင်းနဲ့တော့မဟုတ်ဘူးလား။ KIO နဲ့ SSPB ကကိုယ်စားလှယ်တွေတက်တယ်။တို့ပြန်မရောက်သေးဘူးညာ။တို့ပြန်မရောက်သေးတော့အခြေအနေအမှန်ကိုကျွန်တော်တို့ကသိနိုင်သေးဘူး။ဒါကြီးရဲ့ရက်ဖက်တဲ့အနေနဲ့တော့ပါလို့တည်တယ်။ခြေလေးဆုံးကိုကျွန်တော်တို့မသိသေးတော့ကျွန်တော်တို့ဘာမှအဆင်ပြေလို့ပြနိုင်တယ်လို
့ UNSC နေနဲ့လက်ရှိ NCA စာချုပ်ဖြည့်ဆွတ်ပြင်ဆင်ပြီးရင်လက်မှတ်ရေးသွို့ဖို့စီစဉ်ရာကနေအခုလိုအခြေအနေမျိုးပြောင်းလာတဲ့နေသားလို့လည်းနဟန်သားကပြောပါတယ
်ကျွန်တော်တို့ကတော့မူလကတတိယ line ကိုနော်စာချုပ်ဖြည့်ဆွတ်ပြီးတော့မှလက်မှတ်ထိုးဖို့ပြင်ဆင်ထားတဲ့အနေအထားက UNSC ရဲ့စီစဉ်ထားမှုပေါ့နော်ကျေးဇူးမှုတွေပေါ့အလို့ရတဲ့တမျိုးကြောင်းတယ်ဆိုတော့ဟိုဘက်ကအဲ့ဒီကျွမ်းမှုတွေကအချိန်နေဘလို့လဲမပြတ်တတ်သေးတော့ကျွန်တော်တို့လည်းဘာမှအချိန်မပေးနိုင်သေးဘူးကွ
။ PNL တမ်းပလောင်တပ်ဖွဲ့အနေနဲ့ကတော့လက်ရှိ NCA စာချုပ်ဟာဆီရောက်မှုမရှိတော့တာကြောင့်တိုင်းဒါတို့ရဲ့နိုင်ငံရေးပုံသဘောတူညီချက်ကိုရယူပြီးအစိုးရနဲ့ငင်းချမ်းရေးဆွေးနွေးရင်ပုံမလွယ်ကူမယ်လို့ PNL ပြန်ကြားရေးတာဝန်ခံဘူမူတာအကျော်ကပြောပါတယ
်။ကုဟာကတော့ NCA ကဒီမှာကျွန်တော်ရက်တက်နေတယ်အစ်ကိုနဲ့အလုပ်လုပ်တော့လည်းကျွန်တော်ပြည်နယ်ဒီဘာမှသူစားမှုမရှိလာဘူးသူတည်းမျိုးလည်းမရှိလာဘူးအဲ့ဒီလိုပြောရတယ်ဒီတိုင်းသားအဖွဲ့ကဒီနိုင်ငံကြီးဘုံတော်ထားရမှသူရနဲ့ဒီမြေကြီးပြောတဲ့ချိန်ကိုမျိုးလို့ကုတဲ့ပုံစံများဆန်နေတယ်သူရမျိုးကိုရှိမှတော့အဲ့လိုပုံစံမျို
းနိုင်ငံရေးဆွေးနွေးပွဲတက်ဖွဲ့စည်းသွားမဲ့ပုံမှာ SSPB SSA ကမြောက်ပိုင်းရှမ်းပြည်တမတော်အနေနဲ့သဘောထားမှတ်ချက်ပေးဖို့မရှိဘူးလို့ကြံကြားရေးတာဝန်ခံဆိုင်းဘုံဟန်ကပြောပါတယ်
ဒီလက်ရှိဟိုဥက္ကဋ္ဌတာဝန်ယူထားတဲ့ KIO ကိုလည်းပါပါတယ်။အဲကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျတော့ဘာမှမဆက်ကြိုးစားသိရှိပါဘူးဗျ
။နိုင်ငံရေးဆွေးနွေးရေးဖွဲ့ကိုလက်နက်ကဖွဲ့တဲ့ဖွဲ့လင်ကိုစလဲ3ဦးကနေ5ဦးထိပါဝင်နိုင်တယ်လို့နိုင်ငံရေးတွေ့ဆုံဆွေးနွေးရေးပိတ်ဆို့နေတာကိုကြော်ဖြတ်ဖို့နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲ။ထိုးစစ်ကိုဘယ်လိုရပ်ဆိုင်ကြမလဲ။ဒါတွေကိုအဓိကဆွေးနွေးဖို့နိုင်ငံရေးတွေ့ဆုံဆွေးနွေးရေးကော်မတီကိုဖွဲ့ရတယ်လို့ TNL တွင်းမှုဘူမှုကြီးတာဖုံးကျော်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ်။NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPR နဲ့မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့တို့ကလာမယ့်မတ်လ3ရက်နေ့မှာတွေ့ဆုံသွားဖို့လည်းရှိနေပါတယ်။ UNSC အနေနဲ့ကတော့နိုင်ငံရေးစီရေးအချက်အကျချက်ကိုအစိုးရထံမှဆိုပြထားပြီးဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားရမှာဖြစ်ပါတယ်။တကယ်လို့ UWS ခေါ်ဝါပြည်သွေးစည်းညွှန်ရေးဖွဲ့ကလည်းဥဆောင်ပြီးတော့နိုင်ငံရေးဆွေးနွေးရေးဖွဲ့အစ်ကိုထပ်မံဖွဲ့စည်းလိုက်မယ်ဆိုရင် UNSC ရဲ့ခန့်ကန်တာဟာမိမ့်မိန်သွားနိုင်မလားဆိုတဲ့အပေါ်တိုင်းသားရေးလိလသူတွေကလည်းသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။